ဒီပေါင်း50ကျော်အတွင်းသမိုင်းဝင်အပြောင်းလဲလဲဖြစ်နိုင်ငံတကာရဲ့အံ့ဩချီးကျူးပွဲလဲဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ခဲ့တာရှစ်လတာကြာမြင့်ခဲ့ပြီးနောက်ကုစုစင်ကုန်မှုအသစ်တွေနဲ့ရင်ဆိုင်နေရပါပြီ2015ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်သတ်နိုင်ရပြီးနောက်အသွင်ကူးပြောင်းရေးတကယ်ဖြစ်လာမှာလားညီညီသာသာဖြစ်မှာလားအစိုးရအဖွဲ့တွေရောတကယ်ပေါ်ပေါက်မှာလားစတဲ့ဆွေးနွေးမှုတွေဟာ2016ဧပြီလ10ရက်နေ့အစိုးရအဖွဲ့တွေပေါ်ပေါက်လာပြီးနောက်ပိုင်းမှာတဖြည်းဖြည်းရော့ပါသွားခဲ့ပါတယ်ဒါပေမဲ့အစိုးရသက်တမ်းရှစ်လတာကာလကြာလာပြီးဖြစ်တဲ့ဒီကနေ့ချိန်မှာတော့စင်ခေါ်မှုအသစ်တွေရင်ဆိုင်လာရပြီးအစိုးရသက်ဟာအဲ့ဒီစင်ခေါ်မှုတွေကိုအောင်အောင်မြင်မြင်ရင်ဆိုင်ကျော်လွှားနိုင်မှာလားမတီးမငြိမ်ဖြစ်ပြီးစေုပ်ချုပ်ရေးစီကိုနောက်ကျောင်းပြန်လှည့်သွားနိုင်စရာအခြေအနေတွေဖြစ်ပေါ်လာမလားဆိုတော့စိုးရိမ်မှုတွေတခါပြန်ပြီးဖြစ်ပေါ်လာစေပါတယ်အစိုးရသက်ဘယ်လိုစင်ခေါ်မှုတွေရင်ဆိုင်နေရသလဲဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရစင်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားနိုင်မှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
် NLD အစိုးရဖွဲ့တင်ရင်ဆိုင်ရတဲ့စိန်ခေါ်မှုပြဿနာတစ်ခုကတော့ရခိုင်ပြည်နယ်ကဘင်္ဂါလီရိုဟင်ဂျာပြဿနာဖြစ်ပါတယ်မောင်းတော်နယ်စပ်ဘက်မှာရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရရဲတပ်ဖွဲ့ဝင်တချို့ကြာဆုံးဒဏ်ရာရပြီးတဲ့နောက်တပ်မတော်ဘက်ကအကြမ်းဖက်မှုနှိမ်နှီးရေးနယ်မြေတည်ငြိမ်ရေးစစ်ဆင်ရေးတွေဆင်နွှဲခြင်းဒေသခံမွတ်စလင်အမျိုးသမီးတွေကိုမရင်းကျင်နေရွာတွေကိုမိတိုက်တယ်ရွာသားတွေကိုတပ်ဖြတ်တယ်စားရစစဲမှုတွေပေါ်ပေါက်နိုင်ငံတချို့မှာမြန်မာဆိုရစန့်ကျင်ရေးဆန္ဒပြပွဲတွေကျင်းပနေတာကိုကြုံနေရတဲ့အချိန်လေးဖြစ်ပါတယ်။ဒီအချိန်ဒီဟာနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ရဲ့ကောင်းမွန်ကြီးတာနိုင်ငံတကာပုံရိပ်ကိုထိခိုက်စေနိုင်တဲ့အနေအထားမျိုးလေးဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်နောက်ထပ်ရင်ဆိုင်ရတဲ့စိန်ခေါ်မှုကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစွမ်းကုန်တည်ဆောက်နေတဲ့ကြားကတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုက်ပွဲတွေပြန်ပြီးပေါ်ပေါက်လာတဲ့ပြဿနာပဲဖြစ်ပါတယ်။ဒီတကြိမ်ပေါ်ပေါက်လာတဲ့ပြဿနာကတက်မတော်ကနေလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေကိုတွားပြီးတိုက်ခိုက်တာမျိုးမဟုတ်ပဲလက်နက်ကင်တိုင်းရင်းသားတွေကတက်မတော်တပ်စခန်းတွေရဲကင်းစခန်းတွေနဲ့စီးပွားရေးအချက်အချာကြတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကမူဆယ်၁၀၅မိုင်ကုံတွေရေးဇုံတွေကိုဝင်ရောက်တိုက်ခိုက်ခြင်းပဲဖြစ်ပါတယ်KIA ကချင်လက်နက်ကိုင်တပ်ဖွဲ့ဦးဆောင်တဲ့ကိုကန့်နဲ့တအောင်ပလောင်တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ကြတဲ့အခုတိုက်ပွဲတွေဟာတပ်မတော်ရဲ့သူတို့အပေါ်တိုက်ခိုက်မှုတွေကိုပြည်သူတွေနဲ့နိုင်ငံတကာကသတိပြုမိသွားအောင်ကန့်သက်စစ်ဆင်နွှဲရတာပါလို့ကြေညာထားပေမဲ့တကယ်တကယ်ဥတီချက်ဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုပါထိခိုက်အောင်ရည်ရွယ်ပုံရပါတယ်
။မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးနဲ့နေဆက်လမ်းတွေပေါ်ကတံတားတွေကိုဖျက်ဆီးရုံမကအဲ့ဒီလမ်းတွေပေါ်မှာကုန်စည်ကူးသန်းမှုအပါအဝင်ဘလို့ကားတွေမှမသွားရဲမလာရဲအောင်တားဆီးတိုက်ခိုက်မှုတွေလုပ်နေကြလို့ပါပဲပြောရရင်အခု KIA ဦးဆောင်တဲ့လက်နက်ကင်တိုင်းသားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုဟာရိုးရိုးတိုက်ပွဲတွေမှာမြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးလမ်းကိုဖြတ်တောက်ပြီးနိုင်ငံစီးပွားရေးကိုပါထိခိုက်အောင်ရည်ရွယ်တာဖြစ်ပုံရပါတယ် NLD အစိုးရကြုံနေရတဲ့ကြီးမားနဲ့ဆိုင်တဲ့စိန်ခေါ်မှုတစ်ခုကတော့စီးပွားရေးတိုးတက်အောင်မစွမ်းဆောင်နိုင်သေးတဲ့ပြဿနာဖြစ်ပါတယ်အစိုးရအဖွဲ့အစည်းတက်လာတာရှစ်လကျော်လာပြီးအထိအောက်ခြေစင်းသားပြည်သူတွေဓာတ်ရဲအကျိုးခံစားနိုင်တဲ့အလုတ်ကင်သစ်တွေဖော်ထုတ်ပေးတာလောက်ခလာစားတွုံးမြအောင်ဖန်တီးပေးတာကုန်စည်နှုန်းတည်ငြိမ်အောင်စီမံခန့်ခွဲတာစတာတွေမစွမ်းဆောင်ပေးနိုင်သေးပါဘူးအဲ့ဒီလိုမစွမ်းဆောင်ပေးနိုင်သေးတာရဲ့အကျိုးဆက်ဖြစ်ရာဇဝမှုထူပြောလာတဲ့ပြဿနာကိုပါရင်ဆိုင်နေရပါတယ်ဒါကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ကိုယ်တိုင်ကလည်းဝန်ခံထားပြီးဖြစ်ပါတယ
်မွေးပူရကင်းမောက်ဆိုသလိုပါပဲရာဇဝတ်မှုထူပြောရတဲ့အထက်တက်ငယ်မရိမှုတွေများပြားလာပြီးမကြောက်ဝင်မနာတာရာဇဝတ်မှုကင်းတွေပေါ်ပေါက်လာတာကလည်း NLD အစိုးရအပေါ်ပြည်သူတွေအပြစ်တင်စရာစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။အခုဆိုမြို့ကြီးတချို့မှာတက်ငယ်မရိမှုစန့်ကျင်ရေးကျူးလွန်သူတွေကိုတေဒံအပါအဝင်ကြီးလေးတဲ့ပြစ်ဒဏ်ပေးရေးဆန္ဒပြပွဲတွေကျင်းပနေတဲ့အချိန်လေးဖြစ်ပါတယ်။ဒါကလည်း NLD အစိုးရကိုစိန်ခေါ်နေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။တိုင်းပြည်ဟာ NDA တွင်းနဲ့ကြားလူညီးနေပြီးရခိုင်ပြည်နယ်မောင်းတော်ဘက်ကပြဿနာဆိုရင်ပြည်ပပြောကပါနေတယ်ဒါကြောင့်ကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ပေးဖို့တောင်းဆိုတဲ့ပါတီမျိုးတွေရှိလာတဲ့စိန်ခေါ်မှုပြဿနာလည်းရှိလာပါတယ်အတိတ်ဘယ်ကတော့ NLD အစိုးရဟာတိုင်းပြည်ကိုတည်ငြိမ်အောင်မအုပ်ချုပ်နိုင်ဘူးဒါကြောင့်တက်မတော်စစ်ကောင်ဆောင်တွေလွှမ်းမိုးထားတဲ့ကာလုံအစည်းအဝေးခေါ်ပါလို့အဲ့ရင်တက်မတော်ကတိုင်းပြည်ကိုပြန်အုပ်ချုပ်ခိုင်းပါဆိုတဲ့သဘောမျိုးပါပဲဒီစိန်ခေါ်မှုကတိုင်းပြည်အတွက်ပိုပြီးအန်ဒီရဲ့ကြီးပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒေါက်ဆာစုကြည်ကတော့လက်ရှိကြုံနေရတဲ့စိန်ခေါ်မှုပြဿနာတိုင်းကိုအကောင်းဆုံးကျော်ဖြတ်နိုင်အောင်စူးစမ်းနေတာတွေ့မြင်ရပါတယ်လူဝင်ကြပင်ကလေးပြဿနာဆိုရင် ကူလသမဂထွေတွေတွင်းမှုချုပ်ဟောင်းဦးဆောင်တဲ့အကြံပေးကော်မတီခန့်အတာဝန်ပေးထားသလိုဒုသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရက်ကိုလည်းဖွဲ့စည်းတာဝန်ပေးထားပြီးပါပြီ။နိုင်ငံတချို့အဖွဲ့အစည်းတချို့ရဲ့ဆွတ်ဆဲမှုတွေနဲ့ပြည်တွင်းကမြို့သားရေးဝါဒီတွေရဲ့ဖိအားတွေကြားအဲ့ဒီစိန်ခေါ်မှုပြဿနာကိုအောင်မြင်အောင်ဖြေရှင်းနိုင်အောင်ကြိုးစားပါလိမ့်မယ်။လက်နက်ကင်တို ှိစိန်ခေါ်မှုပြဿနာတွေကိုအောင်အောင်မြင်မြင်ကျော်လွှားနိုင်ရေးဟာတမတော်က NLD အစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်နေမှုတွေကိုဘလောက်ပူပေါင်းဆောင်ရွက်နိုင်မလဲလက်ရှိအစိုးရအဖွဲ့တာဝန်ယူထားသူတွေဘလောက်အရေးချင်းရှိမလဲဆိုတဲ့အပေါ်မှာမူတည်နေမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်